ရှစ်ဆက်ရှင်မျိုးဆက်ခေါင်းဆောင်အများစုကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အန်အေဒီရဲ့လွတ်တော်ကိုယ်စားလှယ်လောင်းတွေအဖြစ်လက်မှတ်ပဲပယ်ချခဲ့တဲ့ပေါ်စိတ်ပြတ်မိကြောင်းပြပရရှစ်ဆက်ရှင်မျိုးဆက်ခေါင်းဆောင်တွေကပြောဆိုလိုက်ပါတယ်ရှစ်လေးလုံးလူလူလှူရှားမှုကိုစတင်ဦးဆောင်ခဲ့ကြတဲ့ပြည်ဝင်ကျောင်းသားခေါင်းဆောင်တွေအနေနဲ့ရရှိထားတဲ့နိုင်ငံရေးဖြတ်သန်းမှုန င်းမြန်းထားတဲ့မဲ့အင်ဂျင်နိုင်ကပြောပြပေးပါရှင်
နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်2015ရွေးကောက်ပွဲအတွက်အတိုက်ခံပါတီကြီးဖြစ်တဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကလွတ်တော်ကိုယ်စားလှယ်လောင်းတွေရွေးချယ်ခဲ့တာနဲ့ပတ်သက်လို့မချေနှက်မှုတွေဝေဖန်မှုတွေအတော်များများထွက်ပေါ်ခဲ့ပါတယ်။အထူးသဖြင့်ရှင်းလင်းလုံးလူထုလှုပ်ရှားမှုမှာအထင်ကရကျောင်းသားကောင်းဆောင်ဟောင်းတဦးဖြစ်ခဲ့တဲ့ဦးကုတ်ကိုကြီးနဲ့တချို့ကို NLD ရဲ့လွတ်တော်ကိုယ်စားလှယ်လောင်းတွေအဖြစ်အောက်ခြေပါတီဝင်တွေကရွေးချယ်တင်မြှောက်ခဲ့ပေမဲ့ဗဟိုကော်မတီဆုံးဖြတ်ချက်နဲ့ပယ်ချခဲ့တဲ့အပေါ်မှာNLD ကိုဝေဖန်ခဲ့ကြတာပါ။ဒါနဲ့ပတ်သက်လို့ထင်ရှားတဲ့88မျိုးဆက်ခေါင်းဆောင်တဦးဖြစ်ပြီးလက်ရှိအမေရိကန်ပြည်ထောင်စုမှာနေထိုင်နေတဲ့ကိုမိုးသီးစွန်ကအခုလိုတုံ့တက်ပါတယ
်။ NLD ကိုကျွန်တော်တို့ကစိတ်ပြက်နေတာတော်တော်ကြာပြီပေါ့ဗျာ။ဒါပေမဲ့ဟိုစိတ်ပြက်ပေမဲ့ကျွန်တော်တို့ကဟိုရွေးချယ်စရာဗမာပြည်မှာမရှိဘူး။စစ်အစိုးရနဲ့ဒီစစ်အာဏာရှင်စနစ်ကိုကျွန်တော်တို့ကလက်မခံနိုင်ဘူး။ဒေါက်အောင်ဆန်းစုကြည်နဲ့ NLD ကပိုကောင်းအောင်ကျွန်တော်တို့ရဲ့ vision တွေဟုတ်တယ်ကိုတည်ဆောင်ပေးမလားလို့ကျွန်တော်တို့ညှော်လင့်နေတာ။အခု88တိကိုသူတို့ကပယ်ချလိုက်တယ်ရုပ်ကောက်ပဲကိုယ်စားလောင်းနေသေးတယ်လက်မခံတဲ့အပေါ်မှာတော်တော်လေးကိုစိတ်ပြက်လက်ပြက်ဖြစ်မိတယ်ဗျာ
တစ်ဖက်မှာလည်း NLD ပါတီနဲ့ပြည်တွင်းက88မျိုးဆက်ခေါင်းဆောင်တွေအကြားညှိနှိုင်းဆောင်ရွက်မှုတွေကိုမေးခွန်းထုတ်စရာဖြစ်နေတယ်လို့နောက်ထပ်ပြပရောက်88မျိုးဆက်ခေါင်းဆောင်တဦးဖြစ်သူကိုသက်ထွန်းကပြောပါတယ
် NLD နဲ့ဒီ88တိအကြားထဲမှာနိုင်ငံရေးအရာကိုပုဂ္ဂိုလ်ရေးအရာကိုအလောက်ထိအစဉ်ပြေပြီးညီနိုင်ဆောင်ရွက်နိုင်ခဲ့ပြီလေဆိုတဲ့စဉ်းစားစရာချက်တစ်ခုရှိတယ်လေအခုရွေးကောက်ပွဲဆိုတာနီးတော့မှ88ကလည်းကိုချတော့ဘုကိုရက်တည်ရမယ်အစား NLD နဲ့ပူရင်ပူကောင်းမလားဆိုတဲ့စဉ်းစားချက်ပေါ့တချို့နိုင်ငံကြီးကိစ္စတွေမှာစဉ်းစားရုံနဲ့မလုံလောက်ပဲလက်တွေ့ကိုနော်ဖြတ်တန်းရဖို့လိုတယ်အဲ့တော့အခုကစဉ်းစားရုံစဉ်းစားပြီးတော့သွားပြီးတော့ဒီလိုထိစက်တဲ့အခါမှာ NLD ရဲ့အခြေအနေကလည်းဘလောက်တည်တည်ငြိမ်ငြိမ်နဲ့နော်နောက်တစ်ခုကတိုင်းပြည်ရဲ့ရှေ့ရေးကိုလက်ရှိပြည်စုံပဲအခြေအနေအခက်အခဲတွေကိုကြော်လွှားဖို့ဘလော့ပြည်စုံတွက်ချက်ပြီးတော့ငင်းဆန်လာလဲဆိုတာစဉ်းစားစရာတွေကတော့အများကြီးပဲ
NLD ရဲ့ကိုယ်စားလှယ်လောင်းတွေဖြင့်88မျိုးဆက်ခေါင်းဆောင်တွေကိုအောက်ခြေမြို့နယ်ပါတီဝင်တွေကရွေးချယ်ပေးခဲ့တဲ့အပေါ်မှာဗဟိုကပယ်ချလိုက်တယ်ဆိုတဲ့အချက်ဟာဒီမိုကရေစီရေးဆောင်ရွက်နေတဲ့ NLD အပေါ်ယုံကြည်ကိုးစားမှုကိုရော့ကျစေခဲ့တယ်လို့ကိုမိုးသီးစုံကပြောပါတယ်
အဲ့တော့အောက်ခြေတွေကပြန်ရွေးပေးတယ်သူတို့ကိုယ်စားလှယ်လောင်းတွေချင်တယ်ရွေးပြီးတင်ပေးတယ်ဒါပေမဲ့သူတို့ဒီဟိုကသူတစ်ဖြင့်ကိုကိုကြီးပေါ့အဲကိုကိုကြီးနဲ့ကျွန်တော်အမြင်မတူတာတွေအများကြီးရှိတယ်ဒါပေမဲ့သူ့ကိုတောင်းကလာရွေးပေးလိုက်တယ်တခြားလူတွေကိုလည်းသူ့မျိုးနယ်လေးတွေကသူအကုန်လုံးကရွေးပေးတဲ့တော်မျိုးမျိုးတင်းတို့ပါလို့အဲတော့ကျွန်တော်တို့ဒီဒီမိုကရေစီကိုတက်ဝင်ယုံကြည်တဲ့ကျွန်တော်တယောက်ဟာကိုကိုကြီးကိုမကြိုက်တော့လေသူ့ကိုပြည်သူကရွေးချယ်ထားတယ်ကျွန်တော်ကလက်ခံမယ်အဲအမျိုးကျွန်တော်တို့ NLD ပါတီကအဲ့ဒီပြည်သူကရွေးချယ်ပေးတဲ့ကိုစဲလောင်းကိုလက်မခံပဲပယ်ချလိုက်တယ်ဆိုတော့ကျွန်တော်တို့ကတော်တော်အံ့ဩတယ်ဆိုတော့အခုမြန်မာဒီမိုကရေစီပေါ်တူသူတင်တော်အောင်ဆန်းစုကြည်ကျွန်တော်တို့ဒီမိုကရေစီရဲ့ဒီကျင့်သုံးစနစ်တွေကိုသူကအလေးချက်ပေးမယ်လို့ညွှန်လင့်ထားတာသူကိုယ်တိုင်ကပယ်ချပိုက်တယ်ဆိုတော့ကျွန်တော်တို့ကတပည့်ကိုယုံရတော့မှဒီတိုင်းပြီမှာအကြောင်းတော်တော်ညွှန်လင့်ချက်ကြောက်သွားတာပေါ့
ဒီရင်းက88မျိုးဆက်ခေါင်းဆောင်တွေအနေနဲ့ကိုရှောက်မဲ့လမ်းအပေါ်မှာပြက်ပြက်တာတာဆက်ပြီးတော့သွားဖို့လိုတယ်လို့ကိုသက်ထွန်းကမြင်ပါတယ
်88မျိုးဆက်ကဟုတ်ရှိစစ်စစ်ကနေတွေ့မယ်ဆိုဒီကနေ့နိုင်ငံရေးအရာဖြတ်တန်းမှုတွေအတွေ့အကြုံတွေပေးဆက်မှုတွေနော်လေ့လာမှုအားတွေအများကြီးကောင်းခဲ့ပြီ။အဲ့ဒီအတွက်ကိုယ့်ရဲ့ဒီနိုင်ငံရေးအရေးချင်းတွေလုံနိုင်ကြနိုင်တဲ့အရေးချင်းတွေနဲ့နော်ယုံကြည်ချက်တွေစေတနာတွေကိုကိုယ့်ကိုယ်ကိုထူထူထောင်ထောင်နဲ့ပြည်သူပေါ်အလားအလုပ်ကျွေးပြုမယ်ဆိုတဲ့ရိုးသားတဲ့စိတ်နဲ့ဆိုရင်ရည်တည်လို့ရပါတယ်။ဒူးချင်းရွေရွေကိုယ့်ဘက်ကိုယ်ပဲနောက်ပါတီအစ်စ်ထောင်ထောင်နိုင်ငံရေးမှာအဓိကကရိုးသားမှုရယုံကြည်မှုရပေးဆက်မှုရပြည်သူဝထားတဲ့စေတနာရမှန်ကန်နေဆိုရင်တိုက်တဲ့နိုင်ငံရေးပါတီထူတော်အဲ့ဒီပါတီကိုပြည်သူလက်ခံမှာပဲ။ဟောဒီကိစ္စနာမည်ဘလောက်ကြီးကြီးနော်တိုင်းပြည်အတွက်ပြည်သူအတွက်တကယ်စေတနာပါရင်တော့မှလုံးပတ်ကြိုက်တတ်မရှိဘူး။အမြဲတမ်းအားနေချက်ဒီမှားယွင်းမှုတွေနဲ့ပြည်စုံနေမယ်။အဲ့ဒီလိုဖြစ်လာခဲ့ဆိုရင်လည်းဒီပါတီကိုဘယ်သူမှအထင်ကြီးမှာမဟုတ်ဘ
ူး။နိုင်ငံရေးပြုပြင်ပြောင်းလဲရေးမှာလိုအပ်နေတဲ့နိုင်ငံရေးအခန်းကဏ္ဍအတွက်ဒီမိုကရေစီရဲ့လှုပ်ရှားမှုကိုစတင်ခဲ့တဲ့ပြည်ရင်းပြည်ပမှာရှိနေတဲ့88မျိုးဆက်ခေါင်းဆောင်တွေအနေနဲ့ Bien lan bubang sang yue pu, lu ni re lu le, pipa yao, shi sa shi miu zhe gao zang ni ga, deng dap diosu ge ba re shi.